မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းအလုပ်သမားရေးဖြစ်ပါတယ်အိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လုလုနကင်နေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်ဒါကြောင့်မို့မြန်မာအလုပ်သမားတွေရဲ့နေထိုင်လုပ်ကိုင်ရေးပို့ပြီးတော့ခက်ခဲလာပါတယ်အိန္ဒိယနိုင်ငံမှာရှိတဲ့ဒီမြန်မာရွှေပြောင်းအလုပ်သမားတွေရဲ့ရည်အတွက်သက်ဆိုင်ရာမြန်မာအာဏာရှင်ဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာတွေဆောင်ရွက်ပေးနိုင်မှုအတွက်အလုပ်သမားတွေဘက်ကရောမျှော်လင့်နေပါလဲအခုဒီတိုင်းဒီလက်ဆီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတစ်ဦးကတော့ဦးကျော်တောင်းပါဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ဖွဲ့စည်းကပါဒီမြန်မာနိုင်ငံအလုပ်သမားကြီးရာကိစ္စနဲ့ပတ်သက်ပြီးတော့အကူအညီဆောင်ရွက်ပေးနေသူဖြစ်ပါတယ်နောက်တစ်ခုကလည်းမတ်တက်ဦးမတ်တက်ဦးကလည်းထိုင်းနိုင်ငံအခြေစိုက်တဲ့ဒီအလုပ်သမားကြီးကိုကြီးဆောင်ရွက်ပေးနေတဲ့တကြွလို့ရှားသူတူပါနောက်တစ်ယောက်ကတော့ဥတီဟာမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုကူညီပေးနေတဲ့ပုဂ္ဂိုလ်သူတူပါသူ3စလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလို့ရဆိုပြီးတော့သရရှင်တော်များတယ်လီဖုန်းနံပါတ်တွေစာရီပို့ထားပါတယ်ကျွန်တော်တို့အချိန်ကတ်သတ်ချောင်းလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူးကျွန်တော်ခုဒီပင်နယ်ဆွေးနွေးမဲ့3ဦးတည်းကပထမဆုံးဥကျော်တောင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥကျော်တောင်းကြားပါလား
ကြားပါရခင်ဗျ
ာဟုတ်ကဲ့ဦးကျော်တော်အခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါပေမဲ့လက်ရှိတော့ဆိုင်းငံ့ထားတဲ့လူသဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များလုံရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဥကျော်တော်ကဆက်ဆက်ရှိရဆိုတော့မြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများအကူအညီဆောင်ရွက်ပေးနေတာရှိပါလဲ
23ရက်နေ့ကနေဒီနေ့ဒီရှင်ဒီထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ဝဲဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနိုင်ငံအစည်းအဝေးဒါအပြင်ဒေါက်တာဆုကြည်ကရန်ကုန်ခြေစိတ်ထိုင်းသံမကိုခေါ်ပြီးတော့မေတ္တာရခံတာကြောင့်ရဲပေါင်း120ဒီဥပဒေစေဖို့ဇာတိရဆိုင်ထားဖို့အတွက်သဘောတူညီချက်ရှိတယ်ဒါကြောင့်မို့လို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထပ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာဆိုင်မှာဒီနေ့ဒီရှင်ကြီးဖန်စီသူဝယ်စီးပြတယ်ကြဆိုတော့နေ့စမှာဒီကပြန်သွားတဲ့မြန်မာအလုပ်သမားတွေကိုဟိုကော့တောင်းရင်းနှောင်းနေကြမြောက်ဒီမေးဆောင်နေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတအကူညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထက်ခွာနေတဲ့အလုပ်သမားတွေဘယ်လိုသွားကြလဲဆိုတော့ပွဲစားတွေကတစ်ချင်းနောက်ပြီးတော့ထိုင်းလာဘကတွေကတစ်ချင်းဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလေးသိကြကြားကြမလို့ထင်ပါတယ်ကြ။အမှန်တကယ်ကမြန်မာတန်ယုံနဲ့မြန်မာအလုပ်သမားဝန်ကြီးဌာနဟာထိုင်းနိုင်ငံတွေကမင်းတို့တွေထွက်သွားကြတော့ဝါပါမီတွေမပြည့်မစုံတစ်သိမပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်။တပြိုင်တည်းချင်းမှာပဲတရားဝင်ဟိုရုံးစာအမှတ်တရစိတ်လက်မှတ်ထိုးတာတွေစကြုံတရားမပါရှိပေနဲ့မြန်မာတန်ယုံအလုပ်သမားတန်ရာရှိဆိုတဲ့တံမေကလေးနဲ့26ရဲ့6လပိုင်းကစာရတောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့ဒီဘက်ကသွားလာနေတဲ့အလုပ်သမားတွေဟာအဲ့ဒါမျိုးဒီထိုင်းအာဏာပိုင်တွေပွဲစားတွေကိုပေးပြီးတော့မှပတ်ထန်နဲ့သွားနေရရှင်မျိုးမဟုတ်ဘဲနဲ့ဟိုတရားဝင်တဲ့အလုပ်သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေဥပမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းလင်းရင်ကနေပြန်လို့ရအောင်အဆင့်ကြီးမြန်မာအစိုးရဒီဥပမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလုပ်သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ကြဒါလက်ရှိမြန်မာအစိုးရဘက်ကဟိုနေကြမှာလုပ်နေတာနဲ့အတွေ့အကြုံကအမှန်တကယ်လိုအပ်ချက်ကိုထောက်ပြတာပါဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပေးပါကျွန်တော်မတ်တက်တက်ဦးတစ်ဆက်တည်းမေးချင်ပါလေခုညဦးကျော်တောင်းကတချို့လိုအပ်ချက်လေးပြောတယ်မတ်တက်တက်ဦးအမြင်ကရောအလုပ်သမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေရသူတို့ပြန်မှုအခက်အခဲတွေကြုံနေရတယ်အဲ့တော့ဒီအချိန်ဒီမှာမြန်မာအာဏာပိုင်တွေဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျမတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်နောက်ဆွင်းဝေးစီဝေးဆိုင်တိုင်ဝင်ရတဲ့အခါမှာလည်းကျမတို့အနေနဲ့အလုပ်သမားတွေကဒီသူ့အဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့တို့တွေကဒီဆက်ရုံအလုပ်ရုံကနေအလုပ်ရှင်တွေကအလိုမရှိတော့ဘူးဆိုတော့တို့အလုပ်ထွက်ခဲ့တယ်ဒါပေမဲ့ဒီလိုအလုပ်ထွက်ခဲ့တဲ့အခါမှာအဲလောက်အားခတံမိုးတွေကလည်းရတဲ့အခါရတဲ့အလုပ်သမားကရတယ်အပြေဝမရတဲ့အလုပ်သမားကလည်းမရသွားဘူးဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုပ်သမားအနေနဲ့ပေါ့နော်သူတို့ရဲ့ကားခအနေနဲ့ဆိုလဲ VIP ကားခ600ဆိုလဲသူတို့တက်နိုင်လိမ့်မယ်ဒါပေမဲ့ပေါ့နော် ီကားကားကိုဘယ်လိုပဲတက်နိုင်တက်နိုင်ညီသူညီဝါဖြစ်ကြောင်းဆိုတဲ့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူးမရောင်းပေးကြဘူးပေါ့နော်အဲ့ဒါခါနာမြန်မာတန်ရုံးကဒီလူ့သမားတွေအတွက်မြန်မာနိုင်ငံသားတွေဖြစ်ပါကြောင်းဆိုရဲကြူးချင်းထောက်ခံစာမျိုးကိုသူတို့မပြုလုပ်နိုင်ဘူးဆိုရင်လည်းအလုံးလွှမ်းချုပ်နိုင်မဲ့ဒီမြန်မာနိုင်ငံသားတွေအခုလိုအခါမှာဥပဒေရပြန်လာနေမှာဆိုရင်ဒီလိုချားမှာဆိုပတ်စံတောင်းတဲ့အဖွဲ့အစည်းတွေပတ်စံတောင်းတဲ့ဌာနဆိုင်ရာတွေဒီကိုမလိုလားဘူးအဲ့ဒါမျိုးတွေကိုကင်းရှင်းစေဖို့အတွက်ထိုင်းနိုင်ငံရဲ့အစိုးရနဲ့ညီနိုင်စည်းဝေးဖို့တော့လိုအပ်မယ်ထင်တယ်မြန်မာနိုင်ငံသားတွေကမြန်မာပြည်ထဲမှာတော့လက်လက်လက်လက်ကြိုးဆုံနေကြပေမဲ့ထိုင်းနိုင်ငံကနေနေဆန်းရောက်ဖို့အရေးမှာသူတို့ပတ်စံတွေက3,100 3,500ကုန်နေကြရတာတွေတွေ့တယ်အဲ့ဒီဟာမြန်မာနိုင်ငံသားတွေအတွက်အကာအကွယ်ပေးဖို့လည်းလိုသေးတယ်လို့ကျွန်မထင်ပါတယ်
ဟုတ်ကဲ့မတ်တတူလေးလိုက်မပေါ်နေပါဘူးအခုကြောက်တော့ကျွန်တော်ပြန်ပြီးကြည့်ပါတယ်ခုနကမတ်တတူပြောသွားတဲ့အချက်မှာတစ်ချက်လောက်ခလာစားပြီမရပဲနဲ့အခုတချို့ဖြစ်နေတဲ့ပြဿနာပေါ့ဒီကိစ္စနဲ့ပတ်သက်လို့ရောဘယ်လိုဖြေရှင်းပေးနေကြလဲအာဏာပိုင်ဒီဘက်ကမဖြေရှင်းပေးနိုင်ဘူးလား
အာမရှိဘူးဗျအဲ့ဒါတွေမရှိတဲ့အတွက်လေကျွန်တော်ဒီထိုင်းနဲ့မြန်မာနိုင်ငံ30ရင်းတွေကနေပြီးတော့စီဝေးမှာလုပ်တဲ့နိုင်ငံအစိုးရအာစီဝေးကိုကျွန်တော်ချင်းမြင်နေပြီးတော့20ခုရင်းတွေကမြန်မာလုပ်သမောဝန်ကြီးဌာနကိုကျွန်တော်စာရေးသားပေးဖို့ခဲ့တယ်ဗျဥပမာကျွန်တော်တို့ဒီဒီထိုင်းမှာကျွန်တော်တို့ဆယ်စုနှစ်ကျော်ပြီးတော့နေပြီးအစိုးရ30လောက်ကျွန်တော်မှီလိုက်ပြီဒါပေမဲ့အရင်တုန်းကထိုင်းအစိုးရတွေကဒီအလုသမားဆိုင်ရာဟာဥပဒေတစ်ခုခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဖုန်းတွေမှာရှိနေတဲ့မတ်တဲဦးတို့တွေအကုန်လုံးတခြားသော CPO တွေ NGO တွေခေါ်ပြီးတော့မှဒီဒီဥပဒေတွေဟာရှင်းပြသလားဘာတွေအခက်အခဲရှိလဲဆိုတော့ကျွန်တော်တို့ရဲ့သဘောထားတွေခံယူတာတွေရှိတယ်အထူးသဖြင့်ကြိုတင်ပြီးတော့ကြေညာချက်ထုတ်ပြန်တာတွေရှိတယ်ဗျဒီကတော့ကြေညာချက်မထုတ်ပြန်ခဲ့ဘူးပထုတ်ပြန်ခဲ့တော့ကျွန်တော်တို့ကအမိတ်မိသွားသလိုဖြစ်တယ်ဒါပေမဲ့ဖမ်းမိဆိုပါတော့သို့တော့ဒီဥပဒေဒီကျွန်တော်တို့အလို့အများစု80ရာခိုင်နှုန်းအလို့သမားရာခိုင်နှုန်းရှိနေတဲ့အလို့သမားမြန်မာအလို့သမားတွေကိုဟိုထိမ့်ညွှန်မဲ့ဥပဒေဖြစ်တာကြောင့်မြန်မာတန်ရုံးနဲ့ဒီအလို့သမားဝန်ကြီးဌာနကအရှင်းကြီးဘာတစ်ခုလုပ်နိုင်လဲဆိုတဲ့အကြံပြုစာကိုကျွန်တော်ပို့ခဲ့တယ်ဘာလို့ဆိုတော့ okay နံပါတ်1နေတို့ကငါတို့အလို့သမားတွေကိုဖမ်းဆီးပြန်ပို့မယ်လို့ကြေညာချက်ထုတ်ပြီးဆိုလို့ကျင်တိငါတို့ကိုဖမ်းမယ်အလုံးုံနေရရက်ွက်မျိုးကိုပြောပါ။ဘာကြောင့်လဲ။အဲ့ဒီကမှတချင်းအဲ့ဒီအလုံးသမားဖမ်းဆီးတဲ့အလုံးသမားတွေလောကကျော်ရှင်းပေးပါ။နှစ်အဲ့ဒီအလုံးသမားတွေမှာနှစ်ပေါင်းများစွာထူထောင်ကြတဲ့ပြည်စီပြည်စီရတွေရှိတယ်။အဲ့ဒီပြည်စီပြည်စီရတွေကိုအမှတ်ညာလုပ်ပြီးတော့မှကျွန်တော်တို့ဟိုအဖွဲ့အစည်းပေါင်းစုံနဲ့ဖြစ်စေအစိုးရအနေနဲ့ပူးပေါင်းပြီးတော့မှဟာကျွန်တော်နေရာကိုပြန်ဖို့မယ်။အလုံးသမားတွေရဲ့ပိုင်ဆိုင်တဲ့ပြည်စီတွေကိုသူတို့မှာကလည်းသူတို့နေရာမှာပြန်ယူပြီးစေ။နောက်သုံးအလုံးသမားတွေတချို့ကမိအိုဖအိုတွေကိုယူပြီးတော့မှသူစုထားတာကျွေးမွေးစောင့်ဆောင်နေတာလည်းရှိတယ်။တပြိုင်တည်းမှာပဲကလေးငယ်တွေရှိတယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့တွေပြီးသူစုစောင့်ဆောင်ခွင့်ပေးပါ။လေဒီအလုံးသမားတွေပြန်သွားတဲ့အခါမှာလမ်းမှာတုံတရားနှောင့်ချမှုမရှိဘူးနဲ့ဖြောင်းဖြောင်းစီစီဖြောင်းဖြောင်းစီစီပြန်ခွင့်ရအောင်နေပြီးတော့ဒီခုလက်ရှိဖမ်းပြီးတော့ဟောဟိုပိတ်စိတ်တဲ့ခြောက်ခွင့်နေတဲ့အချိန်မှာမြန်မာအစိုးရအနေနဲ့ဟောရုပ်ပြည့်နေပြီးတော့တောင်းဆိုတင်တယ်ဆိုကျွန်တော်အကြံပြုခဲ့တယ်ဗျ။ဟု
တ်ကဲ့အဲ့ဒါလည်းပတ်သက်လို့အကြောင်းပြချက်ရပါလား
။အော်ကျွန်တော်ပြည်လေးတဲ့စာရောက်တယ်ဆိုတာတော့အလို့သမောင်းဝန်ကြီးဌာနနဲ့ဒီမြန်မာတန်ရုံးကတော့ကျွန်တော်ပြန်ပြီးတော့မှအီးမေးလ်ပြန်ပို့ပါလေကြာ
။ဟုတ်ကဲ့။အဲကျွန်တော်ကိုတီဟာမမောင်လေးမြင်ပြပါလေ။ကိုတီဟာမမောင်ကမလေးရှားမှာခြေဆိုင်ပြီးတော့လူသမားကြီးဆောင်ရနေသူဆိုတော့အခုလိုထိုင်းဘက်မှာဖမ်းဆီးနေဖြစ်နေပြီးမြန်မာလူသမားတွေရွှေ့ပြောင်းနေရပြန်ပြီးတော့ပြန်လာနေရွှေ့ပြောင်းနေရဆိုတော့ဒီအလို့သမားတွေမလေးရှားနိုင်ငံဘက်ကိုရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျာ
။ဟုတ်ကဲ့အာမင်္ဂလာပါကျွန်တော်တို့ဒီမလေးရှားဘက်ကိုတော့လာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့နေဆက်ဒီမှာလုံုံရေးတွေလည်းတော်တော်လေးချတာတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘလို့မှမဖြစ်လာနိုင်ပါဘူးခင်ဗျ။ဟု
တ်ကဲ့လက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာလူသမားတွေအခြေအနေကရောဘယ်လိုရှိလဲ။ဒီဘက်မှာထိုင်းဘက်မှာတော့လှုပ်နေပါတယ
်။ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာလူသမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့နော်။ကျွန်တော်တို့ဇူလိုင်တရနေ့ကစပြီးတော့အဖမ်းကြီးတွေစားလိုက်တဲ့အာမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့မြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့နော်။ငကိုခစ်တီကဖမ်းခဲ့တဲ့ဟာမျိုးနဲ့အခုတစ်ခေါက်ဖမ်းတာနေရာနည်းနည်းလေး꽌ပြမှုလေးတွေရှိလာတယ်။ပို့ပြီးတော့ဟိုပတ်စိတ်တိုက်ဖမ်းလာလေးတွေရှိတယ်။ပထမဆုံးရက်ကဆိုလို့ချင်းလူ1035ယောက်မှာကျွန်တော်တို့မြန်မာ102ဦးပါသွားတယ်ပေါ့နော
်။ဟုတ်ကဲ
့။အခုလည်းနေရာပေါင်း182နေရာဖမ်းတာမှာအစုစုပေါင်း5258ယောက်ဖမ်းမိတယ်ပေါ့နော်ဒါပေမဲ့သူတို့တရားပြန်စီစစ်ပြီးတဲ့အခါမှာအခုဒီနေ့နောက်ထပ်1,509ဦးပေါ့အဲ့ထဲမှာမြန်မာကတော့138ယောက်ထပ်ပါသွားတယ်ပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာဒီနေ့နောက်ထပ်ဒီမလေးဆိုးရနေပြီးတော့ကြီးညာတဲ့တစ်ခုတတ်ထုတ်တယ်ပေါ့နော်အဲ့ဒါကနေကြီး16ခုမှာ အဲသူတို့ immigration ကဖုန်းနံပါတ်တွေပေးထားတယ်အဲ့ဒီဖုန်းနံပါတ်တွေပေးထားတဲ့ဟာကိုသူကအဓိကတော့နိုင်ငံသားတွေကိုသူနှိုးဆော်ထားတယ်မိမိပတ်ဝန်းကျင်မှာတရားမဝင်ရွှေ့ပြောင်းလို့တမားတွေရှိခဲ့လို့ရှိလို့ရှိရင်သူတို့သတင်းပေးပါအဲနောက်ပြီးတော့အဲ့ဒီပတ်ဝန်းကျင်မှာတရားဝင်ရွှေ့ပြောင်းလို့တမားတွေကိုခိုင်းစီနေတဲ့အလုပ်ရှင်တွေများရှိခဲ့ရင်သူတို့သတင်းပေးပါဆိုပြီးတော့အဲနှိစက်ရဒီငယ်မီတွေမှာရှိတဲ့immigration ဖုန်းနံပါတ်တွေ16နေရာပေါ့နော်အဲ့ဒါတွေလည်းပေးထားတယ်ဆိုတော့နဘူခိကာလာနဲ့ဆိုရင်တော့နည်းနည်းလေး क्वे ပြပြီးတော့အခုပို့ပြီးတော့စူးစိုးဝါးအနေထားကိုတော့မြင်ရတယ်ခင်ဗျအ
ဲ့တော့မလေးရှားနိုင်ငံမှာက MOI သဘောတူညီချက်နဲ့လူသမားတွေလွတ်တဲ့ဗမာပြည်ကလူသမားတွေတရားဝင်လွတ်တဲ့လူတွေရှိပါတယ်ဒီလူတွေအတွက်ကောင်စိုးရင်စရာရှိပါလား
သူတို့အတွက်တော့စိုးရင်စရာမရှိပါဘူးတရားဝင်ကျွန်တော်တို့လာတဲ့လူတွေဒီကုမ္ပဏီကနေခေါ်တဲ့ပုံမှာပဲသူတို့အဲ့ကုမ္ပဏီမှာလုပ်တယ်ဆိုရင်တော့ပြဿနာမရှိပါဘူးဒါမှမဟုတ်သူတို့ကအဲ့ကုမ္ပဏီကနေပြီးတော့လိစာနေရာကွဲလွဲလဲဆိုရင်တော့တို့လည်းအဖမ်းခံရမှာပဲခင်ဗျာ
ဟုတ်ကဲ့ကိုတီးရမမောင်မတတအူဦးကျော်တောင်လေလိုင်းပေါ်မှာခဏနေပြီးပါအောင်တို့ရရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာတူတူတူပေါ့
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်ဒီခိုင်းနေကမှာတော့လက်ရှိကတော့ဖမ်းလဲဖမ်းနေကြတယ်ခင်ဗျာဖမ်းခံရတာလေကျွန်တော်တကယ်ရှင်နေလက်ရှိတွေ့နေပါတယ်ဒါပေမဲ့အခုလို့ဖမ်းစိနေတဲ့အချိန်ဒီခါဒီမှာဟိုပြန်ရတဲ့လူတွေပုံစံလည်းအမျိုးမျိုးရှိတယ်ခင်ဗျာဟိုတချို့ကြတော့လေကိုဖါကိုကလက်မဖြတ်ပြီးတော့ပြန်လို့ရတယ်အဲတချို့ကြတော့လေဟိုဝက်ဆိုက်နဲ့ပြန်ကြရတယ်ဒါပေမဲ့ဘယ်လိုပဲပြန်ပြန်ဘယ်လိုပဲရှင်းပြကျွန်တော်တို့ဒီလက်ရှိထိုင်းနိုင်ငံအတွက်မှာရှိနေတဲ့အခက်အခဲလေးတွေပဲကျွန်တော်ပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါအ
ဲအဲ့ဒါအရင်အခက်အခဲကတော့ဘာလဲဆိုတော့ဟိုဒီထိုင်းနိုင်ငံမှာဘိုင်းယောက်ကရှိနေပဲလေရှိနေပေမဲ့လေတစ်ဟင်းမတူတာရှိပါတယ်ခင်ဗျာအဲပတ်စမှုရှိနေတယ်ပဲလေတစ်ဟင်းမတူတာရှိပါတယ်ခင်ဗျာဒါပေမဲ့အဲ့ဒါကြီးဘာလို့ဖြစ်နေလဲဆိုရင်တစ်သေးရည်ရဲ့မတူညီမှုတွေတစ်သေးရည်ရဲ့တစ်သေးအိမ်မှာအလုပ်လုပ်တဲ့လူတွေနဲ့ဟာသဘောတဘာဝမတိုက်ညီမှုတွေရှိကြတယ်ခင်ဗျအဲ့လိုမတိုက်ညီမှုရှိတဲ့အခါမှာသူတို့ရဲ့ဆက်တွေရလေးတွေကိုလူတွေဟာအစင်လိုက်ရှေ့ကြောင်းကြပါတယ်ခင်ဗျအဲ့ဒီအချိန်ခါမှာလက်ရှိတစ်သေးရည်ကဘာကြောင့်ထုတ်လို့မရပါဘူးခင်ဗျမပေးကြပါဘူးတချို့တစ်သေးရည်ကတော်တော်များများတစ်သေးရည်အစ်စ်လူတယောက်ကိုတော့လူလားပါတယ်လူဟောင်းကိုတော့ထွက်သွားတဲ့လူကိုဘာကြောင့်ထုတ်ပေးလို့ဆိုအလွန်ခက်ခဲပါလိမ့်ခင်ဗျအဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုံသမားကြီးတွေညာတွေအလုံသမားကြီးဆောင်ရွက်နေတဲ့လူတွေကညာဟိုတတ်နိုင်မလားပေါ့နော်အခုလက်ရှိပြန်နေတဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ်ဒါပေမဲ့တချို့လည်းအဆင်ပြေတယ်တချို့လည်းအဆင်မပြေဘူးပေါ့
ဟုတ်ကဲ့
အဲ့ဒီလိုမျိုးအခက်ခဲတွေကြုံနေတဲ့အချိန်ခါမှာအခုအချိန်မှာဟိုဘယ်လိုများပေါ့နော်ဟိုတတ်နိုင်တဲ့လူတွေဖက်ကဘယ်လောက်များကူညီနိုင်မလဲဆိုတာကိုကျွန်တော်နည်းနည်းလေးစောင့်နှားထောင်နေပါတယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်အခုနောက်ကိုဝင်းနိုင်ကျွန်တော်လှည့်ပေးကြပါလိမ့်ကိုဝင်းနိုင်ကတို့တို့လို့လေးဆွေးနွေးမြင်းမြန်လို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဝင်နိုင်ပါခင်ဗျာကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းကြီးတွေများနေတဲ့အချိန်မှာမြန်မာတန်ရုံအနေနဲ့အရှိဆုံးကနေပြီးမမရက်ပြီးပြေးတင်ပါတယ်အိမ်ပြန်မဲ့လူတွေဆိုတော့အဓိကအားဖြင့်ကားလဲစီစဉ်ပြေးတင်ပါတယ်ကျွန်တော်တို့ပြန်နေကြတဲ့လူတွေကပွဲစားတွေနဲ့ပြန်မရှိမဲ့အိမ်ပြန်နေအောင်မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲလက်ရှိဖြစ်ပေါ်နေတဲ့ထိုင်းမှာတော့
ဟုတ်ကဲ့
တော့မြန်မာအလုံသမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အကြောင်းလေတစ်ခုကြောင့်ဗက်တီကြောင်းလာတဲ့အချိန်မှာပတ်စံတစ်ထောင်စီကျွန်တော်တို့ထိုင်းဆိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်အဲ့ဒီပတ်စံတွေကိုလည်းမြန်မာတိုင်ယုံကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ
်ဟုတ်ကဲ့
မြန်မာတိုင်ယုံအနေနဲ့ကျွန်တော်တို့စမတ်ကတ်တည်းအခုလက်ရှိထိုင်းဆိုးရအခုညနေပိုင်းမှာပဲနှစ်နာရီထပ်ပြီးတော့တိုးလိုက်တဲ့အတွက်နှစ်လားထပ်တိုးပြီးတဲ့အတွက်6လအဖြစ်တတ်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတိုင်ယုံကစမတ်ကတ်တည်းပတ်စပို့စာဥပါထုတ်တဲ့နေရာမှာကျွန်တော်တို့တွေကဗာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်လူတွေလည်းတော်တော်ပင်ပန်းကြပါတယ်ခလေးတငယ်တွေလည်းတော်တော်ဒုက္ခရောက်ကြပါတယ်ပတ်စပို့တရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိန်းခံတယ်ပြန်ထုတ်ပြီးတဲ့အချိန်မှာလူကြီး100ပဲလက်ပြန်ထုတ်ပြီးနိုင်ပါတယ်အခုလက်ရှိစာဥကြပြီးသားလူကလူကြီးဒီနေ့နဲ့မှဆို3000လောက်ရှိပါပြီတရက်100နှုန်းမှာတစ်လမှာ3000ပဲထွက်မှာပါအဲ့ဒီအချိန်မှာကျွန်တော်6000လောက်6တရက်ကို3000လောက်တရက်ကို100လောက်ထုတ်ပေးတဲ့လူတယောက်ကတစ်လမှလူကြီး3000ပဲထွက်မှာပါအခုလက်ရှိလူကြီး3000ကျပြီးသားလူတွေရာဆိုရင်10လားလောက်ဆောင်ရမယ်တင်လုံးကလည်းနောက်ထပ်4လားလောက်ကျပြီးတော့မှအခုစာအုပ်ထွက်တဲ့အချိန်မှာ10လားလောက်ထပ်ဆောင်ရမယ်နေတာဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျ
အခုစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံးနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးသုံးတက်ပေးစေခြင်းတော့ယခုချိန်မှာကျွန်တော်ပြောကြပြီ
ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူ့ရဲ့ဆွေးနွေးချက်ကတော့အဓိကတော့မြန်မာတန်ရုံးကိုတိုက်တွန်းတော့မြန်မာတန်ရုံးသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့သူကဒီအလုလုကန်ခွင်းကတ်တွေရှိပြီးမဲ့လဲအလုရှင်ကြီးရဲ့လက်မခံသူတို့အလုရှင်ပြောင်းလာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာဒီပြဿနာတွေကိုဘာတွေလုပ်ပေးနိုင်မလဲတဲ့ဥကြောတောင်းတို့ကတော့လက်ရှိကူညီပေးနေတော့ဘာတွေများလုပ်ပေးနိုင်မလဲခင်ဗျ
อันนี้มาแปดท่านนั่นเลยลูกสมบัติบุตรเจ้าอย่างการอะไรตรงนั้นเราสุสานมีเดนี่กูมีตัวเดียวจังว่าบอกตะเที่ยงว่าในบีร์ทุกข์ขวัญสายเวทีทุกข์บีมาตะเที่ยงว่าเล็กขนาดตัวเด็กคุณเลยสิที่เปลี่ยนเลยจริงตรงนี้เรามัวอะไรตะเที่ยงที่อาศัยอยู่จากเรามาลูร้อยเนี่ยที่เลยสิตีเล็กขนาดตะเที่ยงในบีร์แต่เสียงลูกสมบัติวันนี้ท่านนายยงจะหางานบ่เนาะอะไรเราทำบีร์มาดีลูกสมบัติจะน้อยลูกสมบัติพิบาร์เลยสุดแล้วเนี่ยจะยังเดตะเที่ยงช่วยบี ကျွန်တော်တို့ကတရားဝင်မှတ်ပုံတွေမှာမရှိဘူးဗျ။ဒါပေမဲ့အဲ့ဒီမှာပဲကျွန်တော်တို့အရင်အမှတ်ကြီးသုံးဆယ်လောက်ကတော့တိုင်းဝလုံးသမားကွန်ရီစောင်းချင်းကော်မတီဆိုပြီးတော့တရားဝင်အသင်းဟာပြုပြီးတော့မှကျွန်တော်တို့ထိုင်နေရတဲ့မှာဟိုမတော်တဆတဲ့ဖြစ်မှုဖြစ်ပြီးဘလို့ခဲ့ကြရအောင်ကြောင့်ပြောကြောင့်ပဲလုံးသမားရေပြဿနာတိုင်းကိုကျွန်တော်တို့ကဟိုမြန်မာတိုင်းရောလုံးသမားကွန်ရီစောင်းချင်းကော
င်းခြင်းမဟုတ်ဘူးဗျကျွန်တော်တို့ကိုဒီပင်လေကျွန်တော်တို့ဒီဟိုအချင်းချင်းခြားခြားမှုတွေနဲ့ပတ်သက်ရဖြစ်စီဟိုဒီလွှဲချော်နေတဲ့ဟို MOU လမ်းကြောင်းရဖြစ်စီကျွန်တော်တို့တရားတိတ်တိတ်ခေါက်ခေါက်လှုပ်လာတဲ့အတွက်ဟိုအပြန်လမ်းဒီပင်လေဟိုကျွန်တော်တို့တရားအဆွေးဆူခံရတာတွေရှိတယ်အမှုဝင်ခံရတာတွေရှိတယ်ဟိုမရှင်းမကြပြောရမယ်ဆိုလို့ရှိရင်အဲ့ဒီတန်ရုံအာနာပိုင်တွေနဲ့ပွဲစားတွေကဒီပင်လေကျွန်တော်တို့ကိုဟိုဖမ်းခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ၄ရက်နေ့ကဖမ်းခံခဲ့ရတယ်ကြဆိုတော့ညီကိုရေးကျွန်တော်တို့အလို့သမားကူညီဆောင်ရတဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုတော့အတွေ့အကြုံတွေကိုပဲကျွန်တော်တို့ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်ကမှဘာမှမလုပ်ပြနိုင်ဘူးကြဒါပေမဲ့ကျွန်တော်တို့ကုံဝဲတဲ့2016ခုနှစ်ဟိုဒီဂျွန်လ25ရက်နေ့ကမေတောင်ဆက်စုကြည်လာတော့တောင်းဆိုလိုက်တဲ့အတွက်ဒီမြန်မာတန်ရုံမှာတော့ဟိုအလို့သမားတန်ရရှိ9ရက်ရောက်နေတယ်ဆိုတော့ဖုန်းနံပါတ်တွေနဲ့တော့ညင်ညာထားတယ်သူတို့တွေဘလောက်ကူညီဆောင်ရမလဲဆိုတာကိုတော့သူတို့ကိုပဲတရားဝင်ဟိုကူညီတောင်းကြပါလို့မိတ္တရာခန့်ချင်တယ်
ဟုတ်ကဲ့ပါကျွန်တော်ဆက်တဲ့မသက်သက်ဦးပါမေးချင်ပါတယ်မသက်သက်ဦးအခုအလို့သမားတွေအခုပြဿနာမှာကူညီဆောင်ရပေးနေတဲ့အခါမှာကြုံရတဲ့အခက်အခဲကြုံရတဲ့အခြေအနေတန်ရုံနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီအခြေအနေဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်မအနေနဲ့ပြောရမယ်ဆိုရင်မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံသားသွားပြီးရဲ့နောက်မှာဆိုရင်ထိုင်းအာဏာပိုင်အနေနဲ့ထောက်လန်းကြီးတွေကကျမတို့လိုတရားမဝင်တဲ့ဒီလူ့ကမာကူညီနေတဲ့ CBO လို့အဖွဲ့တွေကိုအပုံတင်မရှိထားတဲ့အဖွဲ့အစည်းတွေကိုထောက်လန်းပါတယ်မင်းများနာပါမင်းများနာလဲမျိုးစုံပါပဲဖုန်းနဲ့မေးလိုက်အဲဖေမီယာမှာရှိတယ်လဲဖေရုံခန့်တယ်မှာလဲပေါ့အမျိုးမျိုးမေးပါတယ်နောက်ပြီးရင်ကျမတို့ကိုယ်တိုင်ကအလုကမာလက်ပြတ်သွားတဲ့အလုကမာဖြစ်စီခြေတော့ပြတ်သွားတဲ့အလုကမာဖြစ်စီလူမှုကုလုံရေးရုံမှာရော်ကြီးရဖို့ကျမတို့ကသွားပြီးရှောက်ပြီးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံနေရလေအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံမှာဒီ case ကိုကျမတို့လုတ်ပါမယ်အလုကမာကိုလည်းခေါ်သွားတယ်ခံရရတဲ့အလုကမာကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ဆိုကျမတို့ကိုဆောင်ရွက်စာတမ်းတစ်ခုထုတ်ပေးပါထောက်ခံပေးပါဗောနော်အဲ့လိုမျိုးနဲ့အစ်တခုရှိတိုင်းမြန်မာတန်ရုံအလုကမာတန်ရာရှိမှာထောက်ခံတာတကြက်သွားကြည့်ရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုကမာအရေးကိုဖြည့်ရှင်းရတာတော်တော်ခက်ခဲပါတယ်နောက်ဆိုလိုတိတ်တိတ်အဲ့လိုမျိုးဖြစ်လာတဲ့အခါကျမတို့မှာဘာတွေကူညီနေလဲဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရအောင်သူတို့တိတ်တိတ်နဲ့ကူညီရပါတယ်ဒါဆိုကျမတို့ထိုင်းထောက်လိုင်းကြီးလားထိုင်းထောက်လိုင်းကြီးတရင်သေးလားမသိဘူးအမြဲတမ်းစုံစမ်းနေ location ဆိုတာလုံအောင်မဖွင့်ရအောင်ကျမတို့မှာအမြဲတမ်းပိတ်ထားရတဲ့ခံရှိပါတယ်အဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလုပ်သမားတွေကိုကူညီရဆိုတာဘယ်သူမှလည်းလက်ကမပေးထားပါဘူးကျမတို့ကကိုယ်ဝန်ကြာကိုတစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တစ်ပတ်မှ3ရက်အလုပ်လုပ်ပြီး2ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင်းတဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်မဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတည်ရရလို့ရှိထားခဲ့တယ်ဆိုတော့မှလည်းဒီကော်မတီကဖွဲ့မယ်ဖွဲ့မယ်နဲ့တကယ်အကောင့်ထဲမပေါ်ဖြစ်တာတော့ကျမတို့သတိပြုထားပါလိမ့်ရှင
်ဟုတ်ကဲ့ပါမသက်သက်ကြ
ည့်လို့အရေးတွေကြုံလာတဲ့အခါမှာကျမတို့မှာအီးမေးလ်တွေအခုလိုမျိုးပေါ့အလုပ်လုပ်ရင်းဖြစ်စီကျမတို့ကအွန်လိုင်းကနေပြီးတော့မီတင်လုပ်တယ်ညအခါပဲဖြစ်ဖြစ်ကျမတို့မီတင်လုပ်တယ်အွန်လိုင်းကနေလုပ်ပြီးကျမတို့ဒီတန်ရုံးရဲ့ဒီအီးမေးလ်နဲ့မြန်မာနိုင်ငံအလုပ်သမားလူပူလုံးရေးဌာနတွေကိုကျမတို့ကစာပို့ပြီးတော့ကျမတို့ကလိုအပ်တဲ့အချက်လက်တွေကျမတို့တင်ပြပါတယ်။ဒါပေမဲ့ပေါ့နော်ဟိုဖုန်းနဲ့ပြောပြီးတော့ဒီဘလိုဖြစ်တဲ့လို့အကြံပေးကြလဲရှိတယ်။ကျမတို့အကြံပြုကြလဲရှိတယ်။ဒါပေမဲ့မထီရောက်ဘူးပေါ့နော်။ဒါဆိုတော့ အလုတ်သမားဆိုင်ရာဆီက၅ယောက်ရှိတယ်ဆိုတော့ဘသူကဘသူတာဝန်ယူတယ်ဘသူကဘယ်တာဝန်ယူတယ်ဆိုတာကျမတို့လည်းခွတ်ခွဲဆဆမသိဘူးအဲ့အတွက်ခီးကြီးရောက်ဖြစ်နိုင်တဲ့အခြေအနေမျိုးတော့ကျမတို့မျှော်လင့်နေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တော့ရှိတူကိုလှည့်ပေးချင်ပါတယ်ကိုလာမင်းတူတူတုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ်ရှင်သိမရတော့ဘူးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဖြစ်ပြောင်းမြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေအဝအကာအကွယ်ပေးပြီးတာဝန်မယူပေးစီရင်နေပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဝကမ္ဘောဒီးယားလောက်သမားများစွာရှိနေကြပါတယ်ဒီအချိန်မှာမြန်မာလောက်သမားတွေကအနိုင်ကျင့်ခံရဆုံးဒုက္ခရောက်ဆုံးအမြင်ခံရဆုံးဖြစ်နေပါတယ်ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပါပဲပို့သားသမီးကိုကုမ္ပဏီသားကမှမစောက်ရှောက်ဘူးဆိုလို့ရှိရင်တခြားလူတွေကဘယ်အားနာမလဲကြာသံအမတ်တွေကတော်ပြီးခန့်ထားတယ်နဲ့ဒါပေမဲ့ဒီသံအမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့သံအမတ်ကပါမလာဘူးဗျတကယ့်ကိုအလောက်လောက်တဲ့သံအမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလုံသမားတွေကိုကုန်ကျင်နေပါတယ်ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU အလုံသမားတွေဆိုလို့ရှိရင် MOU အလုံသမားတဦးကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြင်းရောက်တော့ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီချက်နိုင်ငံရောက်တဲ့အချိန်မှာလည်းဘက်နောက်ထပ်8000 7000 9000 1000တိပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုပ်တဲ့အခါမှာလည်းကိုယ့်ဟာကိုလက်သွားလောက်တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ချင်း3လပိုင်းမှာသွားလောက်တာပေါ့နော်3လပိုင်းမှာသူကအဲ့ဒီစီအိမ်ရောင်းတာတောင်းဝန်ရှိတဲ့လူကကျွန်တော်ကိုပင်နာတိရှိနေဆိုတော့3လရှိပါတယ်ခင်ဗျာ6လမဲ့တကယ်နဲ့မှလာခဲ့ပါလေအမေကပွေးစားနဲ့လုပ်တဲ့လူတွေကြားလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုယ့်အကောလုံးလို့ရှိရင်ကို
လာမင်းဖြတ်ပြီးပါလို့ရှိရင်
အကြောင်းအရာလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုလာမင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျကျွန်တော်တို့ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လေးဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်ကုတီဟာမောင်မတ်တသက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတော့ရှိရင်အားလုံးကိုကျွန်တော်ကျေးဇူးများကြီးတင်ပါတယ်ခင်ဗျတဲ့ရဲ့လေးလိုက်အစီအစဉ်ကိုဒီမှာပဲကျန်လာခွင့်ပြီးတော့
အင်္ဂါညတရက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပုံထူနေမနဲ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ30နဲ့40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။